ရန်ကုန်တက္ကသိုလ်ဝင်တွင်ကတက္ကသကျောင်းသားသမဂ္ဂအဆောက်အုံဟောင်းနေရာကိုကျောင်းသားသမဂ္ဂမျိုးဆက်အသီးသီးရဲ့ဆန္ဒသဘောထားမပါဘဲမိသည့်အဆောက်အုံကိုမှဆောက်လုပ်ခွင့်မရှိဘူးလို့ဘဂသများအဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်။သမဂ္ဂအဆောက်အုံနေရာမှာဆောက်လုပ်ရေးလုပ်ငန်းတွေလုပ်တာကိုကန့်ကွက်တဲ့အနေနဲ့သမဂ္ဂမြက်ခင်းပြင်မှာဘဂသကျောင်းသားတွေငြင်းငြမ်းစွာဆူဝေပြီးတောင်းဆိုလိုက်ကြတာပါ။တက္ကသအဆောက်အုံပြန်လဲတည်ဆောက်ရေးကော်မတီဖွဲ့စည်းရေးအဖွဲ့ဘက်ကတော့အခုလိုတက္ကသအဆောက်အုံဟောင်းနေရာမှာဆောက်လုပ်နေတဲ့ဆိုတဲ့ဆောင်ရွက်မှုတွေကိုခေတ္တရပ်ဆိုင်ပေးဖို့ NLD ဘက်ကရန်ကုန်တိုင်းအစိုးရကိုမေတ္တာရပ်ခံထားတယ်လို့ပြောပါတယ်အသေးစိတ်ကိုတော့မတ်ဆုမွန်ကပြောပြမှာဖြစ်ပါတယ်
မြန်မာနိုင်ငံရေးမှာသမိုင်းမှတ်တမ်းအထင်ကရသင်္ကေတတစ်ခုဖြစ်တဲ့တက္ကသိုလ်ကျောင်းသားတက္ကသများတက္ကသအဆောက်အုံပြန်လည်တည်ဆောက်ဖို့ဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိမ့်အပါအဝင်88မျိုးဆက်ကျောင်းသားကောင်းဆောင်တချို့တက္ကသကျောင်းသားတချို့နဲ့ NND ကောင်းဆောင်ပိုင်းကပါဝင်ဆွေးနွေးတဲ့တက္ကသအဆောက်အုံပြန်လည်တည်ဆောက်ရေးနဲ့ပတ်သက်ပြီး NND ပါတီရုံးချုပ်မှဆွေးနွေးခဲ့ကြပါတယ်ဒီလိုမျိုးတက္ကသအဆောက်အုံပြန်လည်တည်ဆောက်ရေးနဲ့ပတ်သက်လို့ဖြစ်မြောက်ရေးကော်မတီတရက်ဖွဲ့စည်းနိုင်မှုအတွက်ဆွေးနွေးကြတဲ့အပေါ်မှာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက္ကသများအဖွဲ့ချုပ်ဘဂသမျိုးဆက်အသီးသီးကလည်းမနေ့တနင်္ဂနွေနေ့တုန်းကစူဝေးပြီးကျောင်းသားတက္ကသကအဆောက်အဦနဲ့ပတ်သက်လို့ကျောင်းသားမျိုးဆက်တွေရဲ့ဆန္ဒသဘောထားနဲ့အညီဆောင်ရွက်ဖို့တောင်းဆိုခဲ့ကြပါတယ်။တက္ကသအဆောက်အဦပြန်လည်တည်ဆောက်ရေးနဲ့ပတ်သက်ပြီးတော့အခြေတည်ဆွေးနွေးမှုတွေရှိနေတဲ့အချိန်မှာပဲမနေ့တနင်္ဂနွေနေ့ညပိုင်းတုန်းကရန်ကုန်တက္ကသိုလ်ဝင်းအတွင်းကတက္ကသကမြက်ခင်းပြင်နေရာမှာအဆောက်အုံဆောက်လုပ်မှုတချို့ကိုညာကြီးမင်းကြီးဆောင်ရွက်နေတာတွေလှုံ့ဆော်လာတဲ့အတွက်ကျောင်းသားမျိုးဆက်တွေဘက်ကဒိုလောဒိုလောမေးခွန်းတွေထုတ်ပြီးမကျေနပ်ချက်တွေဖြစ်လာကြပါတယ်။ဒီကနေ့မှာတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက္ကသကများအဖွဲ့ချုပ်ကဥဆောင်ပြီးတော့ဒီလိုတက္ကသတက္ကသအဆောက်အဦမြေနေရာမှာအာဏာသုံးပြီးတော့ကော်မတီရုံးငန်းဆောက်လုပ်ခြင်းကိုကန့်ကွက်တဲ့အနေနဲ့ဆိုပြီးတက္ကသမြခင်ပြည်မှာငိမ့်ညံ့စွာစူဝေးဝဲတည့်ရကျင်းပခဲ့ပါတယ်။ဒီစူဝေးပွဲကနေဘဂသကျောင်းသားမျိုးဆက်တည်းရဲ့တောင်းဆိုချက်တွေကိုတော့တက္ကသမြခင်ပြည်မှာရောက်ရှိနေတဲ့ဘဂသများအဖွဲ့ချုပ်အတွင်းရေးမှုအဖွဲ့ဝင်ကိုအောင်ထက်အောင်ကအခုလိုပြောပါတယ
်။ဒီနေရာကတမိုင်းဝင်ရဆိုအဲ့တော့ဒီနေရာကိုအဆုံးရပြုလုပ်မယ်ဆိုလို့ရှိရင်တက္ကသမြခင်အသီးသီးရဲ့သဘောထားကိုတောင်းခံမှုလိုတယ်ပေါ့ဥစ္စာပထမအဲ့တော့သမဂ္ဂမျိုးဆက်အသီးသီးရဲ့သဘောထားရမှာပါပဲလေအစိုးရအနေနဲ့ပါတစ်ခုမှဆက်လက်မဆောင်ရဘူးတော့အယူကြည့်တယ်။တောင်းသားမျိုးဆက်သမဂ္ဂမျိုးဆက်အသီးသီးရဲ့သဘောထားကိုနားထောင်ပါလို့ကျွန်တော်တို့တခြားတောင်းဆိုလာတယ်။အဲ့ဒါကိုသူကလိမ့်လို့ရှိပြီးတော့မင်းညာညာဆက်ပြီးတော့သမဂ္ဂမျိုးခင်းပြင်မှာကော်မတီရဲ့ရုံးခွဲပြီးတော့ဆက်ပြီးတော့ပေါ်နေချင်းဆက်ပြီးတော့အဆောက်တစ်ခုစီဆောက်တာကိုဆက်လုပ်လာတယ်။အဲ့တော့ကျွန်တော်တို့ကဒီကမဖြစ်သင့်ဘူးပေါ့
။အခုလိုတာကတာကျောင်းသားသမဂ္ဂအဆောက်အဦမြင်နေရသမဂ္ဂမျက်ခင်းပြင်မှာဆောင်ရွက်နေတဲ့ဆောက်လုပ်ရေးလုပ်ငန်းတွေကိုချက်ချင်းရပ်တန့်ပေးဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကရန်ကုန်တိုင်းဆိုရကိုလှမ်းပြီးရက်ဆိုင်ခိုင်းတဲ့အတွက်ဆောက်လုပ်ရေးသက်ဆိုင်ရာဌာနတွေကခေတ္တရက်ဆိုင်ထားလိုက်တယ်လို့တာကတအဆောက်အုံပြန်လည်တည်ဆောက်ရေးကော်မတီဖွဲ့စည်းရေးအဖွဲ့ကလည်းသတင်းထုတ်ပြန်ပါတယ်။တာကတအဆောက်အုံပြန်လည်တည်ဆောက်ရေးကော်မတီဖွဲ့စည်းရေးအဖွဲ့ဝင်တဦးဖြစ်တဲ့88မျိုးဆက်ကျောင်းသားကောင်းဆောင်တဦးလည်းဖြစ်တဲ့ကိုမြအေးကအခြေအနေကိုအခုလိုရှင်းပြပါတယ
်။အခုဆောက်တဲ့ဒိသတွေအကုန်လုံးရက်ဆိုင်လိုက်သူအကြောင်းပြန်ကြတဲ့ကြပါလေရက်ဆိုင်မယ်ဆိုတာဟာလေနော်။အခုဆောက်တာကတမကအဆောက်အုံလည်းမဟုတ်ဘူးကော်မတီရုံးငန်းလည်းမဟုတ်ဘူးဆိုတာလည်းရပါတယ်။အဲ့ဒါက site ပေါ့ဗျာ။တမကမြက်ခင်းကြီးကတစ်ပင်တွေကိုရှင်းရမယ်ကိစ္စတွေပါလေရှိမယ်ဘလို့ခေါ်မလဲလား site အတွက်ကိုရုံငန်းထောက်တဲ့တဘောပဲဒါပဲလို့ပြောတယ်ဒါတစ်ချက်အဲ့ဒါကိုကျွန်တော် NLD ကနေပြီးတော့ဥဟန်တာမြစ်ကိုလည်းဖုံးဆက်ပြီးတော့ပြောတာပါဖုံးဆက်ပြီးတော့မှဆန်ကြီးအဲ့ဒီကိစ္စကိုရက်ပြီးပါကြာကြောင်းတိုင်းနားလည်မှုအထင်ကြီးနေရွေးလိမ့်မယ်ဆိုတဲ့ဟာတော့မလို့ဥဟန်တာမြစ်ကိုလည်းဖုံးဆက်ပြီးတော့ဒါကိုပြစ်တက်ရက်ခံပြောတာပါ
မနေ့ပြန်ဖေဖော်ဝါရီလ28ရက်နေ့မှာတော့တာကတာအဆောက်အုံပြန်လည်တည်ဆောက်ရေးကော်မတီဖွဲ့စည်းနိုင်ရင်းနဲ့ပတ်သက်လို့ရန်ကုန်မြို့တော်ဝင်နှင်းစီခန်းမမှာကျင်းပမှာဖြစ်ပြီးဒီဆွေးနွေးပွဲမှာဘဂသမျိုးဆက်တွေရဲ့တောင်းဆိုချက်သဘောထားတွေနောက်ကျောင်းသားမျိုးဆက်တွေရဲ့ဆန္ဒတွေနဲ့သမိုင်းပညာရှင်တွေရဲ့ပူးပေါင်းပါဝင်ဆွေးနွေးမှုတွေနဲ့တာကတာအဆောက်အုံပြန်လည်တည်ဆောက်ရေးနဲ့ပတ်သက်လို့ဆွေးနွေးသွားကြမှာဖြစ်တယ်လို့လည်းကိုမြအေးကပြောပါတယ်။မန
ေ့ကဆွေးနွေးမယ့်အစိုးရရလက်တွေရလက်ကောင်းတွေထွက်ပေါ်မှုရှိတယ်လို့ကျွန်တော်ကတော့ပြောလက်ထားတယ်ရလက်ကောင်းတွေထွက်ပေါ်လာနိုင်မယ်လို့လည်းကျွန်တော်ယုံကြည်ထားတယ်ဆိုတော့အဲ့ဒီပေါ်မှာအစည်းအဝေးမစခင်မှာအထင်မြင်လွဲမှားမှုတွေဖြစ်မလာအောင်ဒီသမဂ္ဂတရားစီရင်ရေးနဲ့ပတ်သက်ပြီးတော့တစ်ဖက်နဲ့တစ်ဖက်အမြင်သဘောထားတွေအမျိုးမျိုးယူဆချက်တွေအမျိုးမျိုးဖြစ်နေလို့ကျွန်တော်ဝင်ပြောတာပါ
မြမသမိုင်းဝင်တက္ကသကျောင်းသားတက္ကသကအဆောက်အဦကိုမူလနေရာမှာပြန်လည်တည်ဆောက်ဖို့အတွက်လာမယ့်နှစ်ပညာရေးအသုံးစရိတ်ဘတ်ဂျက်မှာထည့်သွင်းပြီး NND အစိုးရကဆောင်ရွက်နေတဲ့အကြောင်းပြီးခဲ့တဲ့2016နှစ်ကုန်ပိုင်းတုန်းကပြည်သူ့လွှတ်တော်မှလည်းတင်ပြဆွေးနွေးခဲ့ကြပါတယ်ရှင်